င်္ဂလာပါခင်ဗျာ2024ခုနှစ်ဇွန်လ30ရက်တနင်္ဂနွေနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရဲစီသူကပါဒီနေ့ညပိုင်းအစည်းအဝေးမှာနောက်ဆုံးရသတင်းတွေနဲ့အတူရေပြူကစစ်ဘေးဒုက္ခသည်4000ခန့်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းနဲ့စူပြေမပြောချင်ဘူးအစီအစဉ်စတာတွေကိုထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာမန္တလေးတိုင်းချမ်းမြသာစီမြို့နယ်ဒေါနာချံရက်ကွယ်အုပ်ချုပ်ရေးမှူးကိုဖိုးကျော်ကိုဇွန်လ29ရက်နေ့မှာတနက်နဲ့လာရောက်ပြစ်တက်သွားတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးကံပတ်လန်နာကထမင်းကျော်ဆိုင်မှာရှိနေချိန်အမိမသိတဲ့လူတစုကတနက်နဲ့ဝင်ရောက်ပြစ်ခတ်သွားတာလို့လုံချုံရင်းရအမိမဖော်လို့တဲ့ဒေသခံတူက RFA ကိုပြောပါတယ်စစ်တပ်အတွက်လူသစ်စုဆောင်းပေးနေတယ်လို့အသက်ခံရတာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်ဒီတပ်ဖြတ်မှုကို PDF တွေကလုံဆောင်ခဲ့တယ်လို့စစ်ကောင်စီကိုထောက်ခံတဲ့ Telegram Channel တွေမှာရေးသားနေကြပြီးမဲ့ဒေသခံတွေကတော့ဘယ်အဖွဲ့ကတပ်ဖြတ်ခဲ့လဲဆိုတာကိုအတိအကျမသိရဘူးလို့ပြောပါတယ် RFA ကပြုစုထားတဲ့စာရင်းတွေအရစစ်မှုထမ်းဥပဒေကြေညာပြီးနောက်ပိုင်းကနေဇွန်လ15ရက်နေ့အထိနိုင်ငံတော်မှာရက်ကြီးအုပ်ချုပ်ရေးမှူး84ဦးတက်ပြခံခဲ့ရပါတယ်ခင်ဗျာကချင်ပြည်နယ်မြကြီးနားမြို့မှာဇွန်လ29ရက်နေ့တရက်ထဲမှာပဲလက်ပြကြိုးတုပ်ပြီးအသက်ခံထားတဲ့လူငယ်အမျိုးသား2ဦးရုပ်အလောင်းကိုတွေ့ရှိခဲ့ရတယ်လို့မြို့ကံတွေကပြောပါတယ်အလောင်းတွေကိုရတာကောင်းတဲ့ ACD ရက်ွက်နှစ်ခုမှာလဲပင်းပြတ်ရှဒဏ်ရာတွေနဲ့ကြိုးကွင်းဆွတ်ထားတဲ့ဒဏ်ရာတွေနဲ့တွေ့ရတယ်လို့ဆိုပါတယ်ခနာကိုပေါ်မှာရှမ်းနီတရားစီရင်အဖွဲ့စာတမ်းပါတဲ့ကပ်ပြားချိတ်ဆွဲထားတယ်လို့လည်းပြောပါတယ်တေဆုံးသူ2ဦးဟာဘဲသူဘဲဝါဆိုတာနဲ့ဘဲအဖွဲ့စည်းကတက်ဖြတ်ခဲ့တယ်လဲဆိုတာလက်တလုံးမသိရသေးသလိုမြကြီးနာမြို့ပေါ်မှာအခုလိုပုံစံတက်ဖြတ်ခံရမှုဟာပထမဦးဆုံးဖြစ်တယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာတန်းမျိုးသားလူမျိုးရေးတက်မတော် TNL ပူးပေါင်းတက်ဖွဲ့နဲ့စစ်ကောင်စီတို့တိုက်ပွဲတွေပြင်းထန်နေတဲ့မိုးကုတ်မြို့ကိုစစ်ကောင်စီတပ်ကပိတ်ဆို့ထားတာကြောင့်ထွက်ပြေးတိမ်းရှောင်ကြမဲ့သူတွေအခက်အခဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲပိုပြီးပြင်းထန်လာတာကြောင့်ဇွန်လ30ရက်ဒီနေ့မနက်အစောပိုင်းကစပြီးမြို့ကန်တွေဟာကားတွေနဲ့မန္တလေးဘက်ကိုတိမ်းရှောင်ခဲ့ကြပြီးမဲ့ရှေ့ဆက်သွားလို့မရပဲလမ်းမှာပိတ်မိနေကြတယ်လို့ထွက်ခွာဖို့စီစဉ်သူတွေကလည်းစစ်ကောင်စီတပ်ကမြို့ထဲပြန်ဝင်ခိုင်းတယ်လို့ဆိုပါတယ်ဒီနေ့မနက်ဇေယျကွင်းမှာပိတ်မိနေတဲ့မိုးကုတ်မြို့ကန်သားမိနှူးလည်းတနက်ကြီးစံထိမှန်တဲ့ရန်ရရှိပြီးစေကူတမှုခံယူနေရတယ်လို့ဒေသခံတွေကပြောပါတယ်မိုးကုတ်မြို့အတွင်းကစစ်ကောင်စီတက်စကန်တွေနဲ့ရဲစကန်တွေကိုဇွန်လ25ရက်နေ့ကတည်းက DNLA, MDY, PDF နဲ့ဒေသအခြေစိုက်ကာကွယ်တပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့ပြီးမြို့အနောက်ဘက်ခြမ်းကစစ်ကောင်စီတက်စကန်တွေကို DNLA ပူးပေါင်းအဖွဲ့တွေကတိုက်ခိုက်သိမ်းယူထားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ကမြို့တချို့မှာဈေးဝါးနဲ့အခြေခံစားတောက်ကုန်တွေအပါအဝင်ကုန်ပစ္စည်းတွေပြတ်လတ်နေပြီလို့ဒေသခံတွေကပြောပါတယ်စစ်ဌာနချုပ်တွေအခြေစိုက်ထားတဲ့စစ်တွေအန်းစားတဲ့မြို့တွေမှာစစ်ကောင်စီတပ်ကပိတ်ဆို့ထားတာကြောင့်ဈေးဝါးတွေကပြတ်လတ်နေတယ်လို့ဆိုပါတယ်ဒေသကုကဲမှုစစ်ဌာနချုပ်ဒါစကအခြေစိုက်တဲ့စစ်တွေမြို့ပေါ်မှာဈေးဆိုင်တွေမဖွင့်တော့သလိုဈေးရုံမှာလည်းဈေးဝါးတွေကိုဝယ်ကျင်တိုင်းဝယ်လို့မရတော့ဘူးလို့ဒေသခံတွေကပြောပါတယ်စစ်တွေမြို့ကန်တွေကိုမြို့အပြင်ထွက်ခွင့်မပေးသလိုမြို့ရင်းကိုကုန်ပစ္စည်းနဲ့ဈေးဝါးတည်ယူခွင့်မှာပိတ်ထားတာကြောင့်ကုန်ပစ္စည်းဈေးနှုန်းလည်းအဆမတန်တက်နေတယ်လို့ဆိုပါတယ်စစ်ကောင်စီဟာစစ်တွေမြို့နယ်မေယူမြကန်အနီးကဒေသခံတွေကိုမြို့ပေါ်ကိုအတင်းရွှေ့ပြောင်းခိုင်းပြီးဝင်ထွက်သွားလာခွင့်ကိုလည်းပိတ်ပင်ထားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာသတင်းတွေကိုတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်နေရက်စွန့်ခွာထွက်ပြေးနေရတဲ့တင်းလာဤတိုင်းရေပြူမြို့နယ်ကစစ်ဘေးဒုက္ခသည်4000ခန့်ဟာနှစ်ဘက်ကကြာလာတဲ့အချိန်ထိနေရက်ကိုမပြန်နိုင်သေးသလိုစားဝတ်နေရေးအတွက်အရေးပေါ်အကူအညီတွေလည်းလိုအပ်နေပြီလို့အကူအညီပေးနေသူတွေကပြောပါတယ်ဒီအကြောင်းကိုမက်ခတ်မာကတင်ပြထားပါတယ်ခင်ဗျာ
တနင်္သာရီတိုင်းရေပြူမြို့နယ်မှာရှိတဲ့ရွာပေါင်း9ရွာကနေဘေးလွတ်ရာထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်4000လောက်ဟာနှစ်ဘက်လောက်ကြာလာတဲ့အချိန်ထိရွာတွေစီမပြန်နိုင်မဲ့စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ဇွန်လ19ရက်နေ့ကစစ်ကောင်စီတပ်နဲ့တော်လန်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကလေကြောင်းနဲ့တိုက်ခိုက်တာအပြင်စစ်ကြောင်းထိုးဝင်ရောက်တာတွေပါလုပ်ခဲ့တာကြောင့်ရေပြူမြို့နယ်ကလိန်အောင်မြို့ရာဘူးကျေးရွာအုပ်စုမှာရှိတဲ့ဒေသခံတွေနေအိမ်စွန့်ခွာထွက်ပြေးခဲ့ရတာပါတ ိုက်ပွဲဖြစ်ပြီးကတည်းကရွာလုံးကျွတ်ထွက်ပြေးနေရပြီးအခုအညီတွေလိုအပ်နေတယ်လို့တနင်္သာရီတိုင်းအခြေဆိုင်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ FE5 တနင်္သာရီအဖွဲ့တာဝန်ရှိသူကိုကျော်က RFA ကိုပြောပါတယ
်။ရာဖူးကြီးရွာအုပ်စုကရွာ၉ရွာကအဓိကရွာလုံးကျွတ်ထွက်ပြေးကြရတာပေါ့လေ။ဒီစစ်ကြောင်းထိုးနေကြတာမဟုတ်ဘူး။အများစုကနေရာမပြောင်းရဲကြအောင်စစ်ဘေးရှောင်နေကြရတယ်ပေါ့လေ။အဲ့ဒီထဲမှာအဓိကတော့မြောက်ချောနဲ့ငကအိုင်ဆိုတဲ့ရွာရှိတယ်။အဲ့ဒီရွာနှစ်ရွာပေါင်းလူတစ်ထောင်ကျော်လောက်ထွက်ပြေးနေရတယ်။အဲ့ဒီတစ်ထောင်ကျော်ကလူတော့တွေမှာစားစရာမရှိဘူး။မရှိတော့သူတို့အဲ့ဒီသေးဝါးနဲ့အစားတော့ပြဿနာတက်နေတာပေါ့လေ
။စစ်ဘေးဒုက္ခတွေဟာနီးစပ်ရာတောတောင်နဲ့ဥယျင်ခြံမြေတွေထဲမှာနေထိုင်ရပြီးမွေးရာသီအတွက်နေရာအခက်ခဲပါကြုံနေရတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။လက်ရှိတိုက်ပွဲငြိမ်သက်နေတာကြောင့်ရွာကိုပြန်ကြသူတချို့ရှိပေမဲ့အများစုကတော့မကြာခဏစစ်ကြောင်းတွေထိုးနေတာကြောင့်ရွာတွေစီမပြောင်းရဲကြသေးဘူးလို့ပြောပါတယ်။မြောက်ချောရွာအနီးမှာနှစ်ပတ်ကြာတက်ဆွဲခဲ့တဲ့စစ်ကောင်စီတပ်သားတွေဟာရွာတွေထဲကကားတွေကိုမီးရှို့ခဲ့တဲ့အပြင်စားနပ်ရိက္ခာနဲ့အသုံးဆောင်တွေကိုပါယူသွားတာကြောင့်စားဝတ်နေရေးခက်ခဲနေတယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့ဒေသခံတူဦးက RFA ကိုပြောပါတယ်
။ကိုစိုးဆိုင်ဖွင့်ထားတဲ့အိမ်အကျူးလိုသူတို့ကရွေးပြီးတော့ဖွင့်သွားပါပြီးရွာထဲမှာလည်းအိမ်တွေမှာဆိုဘာမှမကျန်တော့ဘူးပေါ့နော်ဟိုဆန်းလိုက်ရခံမှန်းမပြီးရွေးအတုံးဆောင်ပြီးအကုန်လုံးတည့်သွားတော့လေအဲ့တော့ဒီရွာသားတွေရွာနေပြီးတော့အဲ့လိုမျိုးရွာထဲပြန်ဝင်လာတဲ့ချိန်မှာလည်းစားကြဘာမှလည်းမရှိတော့ဘူးပေါ့နော်နည်းနည်းချင်တဲ့ဆန်းတွေဆိုလည်းအဲ့လိုပဲဝေးပြောက်ပြီးတော့စားတော့နေရတယ်စားရတော့နေကြတယ်တော်ခက်ခဲတဲ့အခြေအနေမှာဖြစ်နေ
ဒီအခြေအနေနဲ့ပတ်သက်ပြီးတုံ့ပြန်မှုရဖို့စစ်ကောင်စီရဲ့တနင်္သာရီတိုင်းပြောခွင့်ရသူတိုင်းလူမှုရေးဝန်ကြီးဦးသက်နိုင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံမဖြေဆိုပါဘူး။တနင်္သာရီတိုင်းမှာအခုနှစ်မေလအထိစစ်ဘေးဒုက္ခသည်6,000နီးပါးရှိလာပြီလို့ FE5 တနင်္သာရီကဇွန်လ12ရက်နေ့မှာထုတ်ပြန်ထားပါဗျ။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့စီရင်နေအရတနင်္ဂနွေလုံးမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခတွေ3,000ကျော်ရှိနေပါတယ်ရှင
် RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာထိမ့်ချုပ်နိုင်တဲ့နေမြေတွေပုံပြီးကျေပြန့်လာတာနဲ့အမျှဒီနေမြေတွေမှာဖြစ်ပွားတဲ့အမှုအခင်းတွေကိုတရားစီရင်ဖို့တာဝန်ကိုလည်းယူလာရပါတယ်တိုင်းရင်းသားအဖွဲ့တချို့ကသူတို့မှာရှိတဲ့လူဝင်အားနဲ့တရားစီရင်ရေးတာဝန်ကိုဆောင်ရွက်နေတဲ့အကြောင်းကို RFA အင်္ဂလိပ်ပိုင်းကသတင်းဆောင်မကိုကိုရဲကောင်မြင့်မောင်ကတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာထိမ့်ချုပ်နိုင်တဲ့နယ်မြေတွေပို့ပြီးကျေပြန့်လာတာနဲ့အမျှစစ်ကောင်စီတပ်ဖွဲ့တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေနဲ့တံပြန်ထိုးစစ်ဆင်လာမယ့်အန္တရာယ်ကိုစိုးရိမ်ပူပန်နေရသလိုပဲတစ်ဖက်မှာလည်းဒီထိမ့်ချုပ်နယ်မြေတွေထဲမှာဖြစ်ပွားတဲ့အမှုခင်းတွေကိုတရားစီရင်ဖို့တာဝန်ကိုလည်းစူးစမ်းယူနေကြပါတယ်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မှာဆိုရင်ကရင်မျိုးသားစစ်ရုံး KNU ဟာမြန်မာစစ်တပ်နဲ့အစ်စ်မြေပြင်မှာတိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲထိမ့်ချုပ်နယ်မြေအတွင်းမှာတိုးပွားလာတဲ့ရာဇဝတ်မှုကိန်းတွေကိုကင်တွယ်ဖို့ကြိုးစားနေရပါတယ်။အထူးသဖြင့်စစ်ရေးပြိပခါကာလအတွက်မှာအသက်မပြည့်သေးတဲ့ကလေးလူငယ်တွေပေါ်ကျူးလွန်တဲ့အမှုတွေတိုးလာတယ်လို့ KNU တာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂရဲ့စီးရင်တွေရာစစ်ရေးတက်ခိုက်မှုတွေကြောင့်နေရာဆွန့်ခွာပြီးထွက်ပြေးနေရတာကရင်ပြည်နယ်တစ်ခုထဲမှာလည်းဒေသခံပြည်သူ 22,900 ကျော်လောက်ရှိပါတယ်။ဒီလိုအခြေအနေမှာ KNU ရဲ့တရားစီရင်ရေးစနစ်ဟာမနိုင်ဝန်ထမ်းနေရပြီးစိုးဝါပြင်းထန်တဲ့အမှုအချို့ကိုတော့အပြင်းထန်ဆုံးပြစ်ဒဏ်တွေစီရင်ခဲ့ရတယ်လို့ KNU တာဝန်ရှိသူတွေကပြောပါတယ်။ KNU ဟာမကြာခင်နှစ်တွေအတွင်းမှာတည်ထန်စီရင်မှုနှစ်မှုဒါမှမဟုတ်သုံးမှုလောက်ထိရှိခဲ့တယ်လို့ KNU ပြောခွင့်ရပဒိုစော်တော်နီကပြောပါတယ်။ဒီတည်ထန်စီရင်မှုတွေနဲ့ပတ်သက်ပြီး RFA က KNU တရားရေးဌာနကိုဆက်သွယ်ခဲ့ပေမဲ့အကြောင်းမပြန်ပါဘူး။KNU ဟာဒေသရင်းကလူခွင့်ရေးအဖွဲ့တွေကဝေဖန်မှုတွေရှိတဲ့ကြားကအခုလိုဒီအမှုတွေအတွက်တည်ထန်စီရင်ခဲ့တာဖြစ်ပါတယ်။လူခွင့်ရေးအဖွဲ့တစ်ဖွဲ့အနေနဲ့ဘလို့အခြေအနေမျိုးမှမဆိုဒီလိုတည်ထန်ချမှတ်တာမျိုးကိုလုံးဝဆက်ညင်ပါတယ်လို့ကရင်လူခွင့်ရေးအဖွဲ့ KHRG ကကိုစောနန္ဒာစုကပြောပါတယ်။ KNU ပြောခွင့်ရပဒိုစော်တော်နီကတော့ရှိတဲ့လူဝင်အားနဲ့ရှိတဲ့အကျဉ်းတောင်တွေနဲ့ထိန်းချုပ်နေမြေထဲမှာတရားဥပဒေစိုးမိုးမှုရှိအောင်လုပ်နေရတာအလွန်ခက်ခဲတဲ့အကြောင်းအခုချိန်မှာရပိုင်ခွင့်နဲ့လွတ်လပ်ခွင့်တွေအတွက်တိုက်ပွဲဝင်နေစေကာလဖြစ်တဲ့အတွက်ဒီလိုကိစ္စတွေကိုအာရုံမစိုက်နိုင်ဘူးလို့တည်ထန်စီရင်ခဲ့တဲ့အမှုတွေကိုညှိညွတ်ပြီးပြောသွားပါတယ်။ရခိုင်မြို့နယ်မှာလည်းရခိုင်မြို့သားဖွဲ့ချုပ် ULA ကနေတည်ထောင်ထားတဲ့တရားရုံးတွေကနေတိုင်ကြားမှုပေါင်း4,000လောက်ကိုစစ်ဆေးကင်တွယ်နေတယ်လို့ရခိုင်တပ်တော်ပြောခွင့်ရဦးခိုင်သူခကပြောထားပါတယ်။ရခိုင်တပ်တော်အေအကြောင်းလေ့လာသူလို့သူကိုယ်သူပြောထားတဲ့အမင်းဖော်လို့သူသတင်းရင့်မြစ်တူကတော့လက်ရှိချိန်မှာအေမာတရားစီရင်ဆောင်ရွက်ဖို့လိုအပ်တဲ့ရှေ့နေတရားသူကြီးတွေနဲ့အခြေခံအဆောက်အဦတွေမရှိတဲ့အကြောင်း RFA ကိုပြောပါတယ်။အခုချိန်ထိတော့ ULA AA ကနေ တည်ထန်ချမှတ်စီရင်ခဲ့တာမကြားပါသေးဘူးလို့ပြောပါတယ်။အလားတူပဲကယင်းပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ဟာလည်းကယားပြည်နယ်မှာဒေသခံတွေစွန့်ခွာထွက်ပြေးသွားတဲ့နေအိမ်တွေကိုလူရတာခိုးယူတာစတဲ့အမှုခင်းတွေကိုကင်တွယ်ဖို့အတွက်နဲ့အရသာပြည်သူတွေလုံခြုံရေးအတွက်တာဝန်ယူဖို့ရဲတပ်ဖွဲ့ဝင်တွေကိုတင်နန်းပေးနေပါတယ်။ဒါပေမဲ့လည်း IEC မှာရဲတပ်သားပြက်လက်နေပြီးရဲတပ်ဖွဲ့ဝင်တွေအတွက်လိုအပ်ချက်တွေလည်းအများကြီးရှိနေတယ်လို့ကယင်းပြည်ရဲတပ်ဖွဲ့ဝင်ချုပ်နဲ့စကားပြောခဲ့တဲ့ 45 right အဖွဲ့ကညွှန်ကြားမှုဂျုံကွင်းလေက RFA ကိုပြောပါတယ်။သူတို့ဒီသားမှာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေနေတိုင်းလိုလိုဖြစ်နေပါတယ်။ဒီလိုတိုက်ခိုက်မှုတွေကြာကအိမ်တွေမှာလိုက်ပြီးပစ္စည်းခိုးယူနေတဲ့သူတွေကိုတားဆီးနေရပါတယ်။အခြေအနေကအရန်ကိုခက်ခဲနေပါတယ်လို့ကင်းဒီရဲတွေကပြောပြခဲ့တဲ့အကြောင်းဂျုံကွင်းလေကပြန်ပြောပြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်နိုင်တဲ့ဒေသတွေပိုများလာတာနဲ့အမျှအခုလိုစစ်ရေးတိုက်ခိုက်မှုတွေကြာကဖြစ်လာတဲ့မှုကင်းတွေကိုဖြစ်တယ်လို့ဖန်တီးထားတဲ့တရားစီရင်စနစ်တွေနဲ့စစ်ဆေးစီရင်ရတာပိုများလာလိမ့်မယ်လို့ကြွမ်းကျင်သူတွေက RFA ကိုပြောပါရခင်ဗျာ
RFA ကဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာမြန်မာဆောင်ပါရှင်စူပြေနှစ်ပတ်တစ်ကြိမ်တင်ဆက်ပေးနေတဲ့စူပြေမပြောကျင်ဘူးအစီအစဉ်ဖြစ်ပါတယ်အခုပတ်မှာတော့နိုဘယ်ဆုနဲ့လွဲခဲ့သူဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါရခင်ဗျာ
ပြောရမှာလဲအားနာပါတယ်ကိုပေါင်ကိုလှန်ထောင်းသူလို့ဖြစ်မှာ우ဒါပေမဲ့ပြောတော့ပြောရမှာပဲကျွန်တော်အကြောင်းတော့မဟုတ်ပါဘူးကျွန်တော်တကယ်ချင်းကျော်စုအကြောင်းရေးပါအခုတော့မဟုတ်ပါဘူးလွန်ခဲ့တဲ့3နှစ်လောက်ကပေါ့အနာသိမ့်ကြီးတိတ်မကြောက်ကျော်စုတယောက်နေပြီးတော့အပြေးလေးတက်သွားကြားမထိုးုံတမဲပဲအများသူငါကတော့အဘရှိရအခွင့်အရေးသွားတောင်းတယ်လို့ထင်ကြမယ်မဟုတ်ပါဘူးအကြံနေသွားပေးတာအကြံပေးခဲ့ပေါင်းလည်းမနှဲတော့ပါဘူးအဘရဲ့စင်ဟာတိတ်မဖြူလို့လူတွေကလှောင်နေကြတယ်ဘာရဲ့ပုံတွေကလည်းဖိုတိုရှော့နဲ့ပြင်ထားသလိုလင်းထိန်ထိန်ကြီးမကောင်းဘူးအဘစင်ဖြူရှင်ဘွဲကိုစွန့်လွတ်လိုက်မြန်မာပြည်မှာစီဗီဝက်တွေကနှဲတာမဟုတ်ဘူးအဲ့ဝက်ဒီထဲမှာဖြူစုနေတဲ့အကောင်တွေလည်းပါတယ်အဲ့ကောင်တွေကိုပဲမွေးပြီးဝက်ဖြူရှင်ဘွေလေးခံလိုက်ပါလားဆိုပြီးအကြံသွားပေးတာအဘခင်ဗျာစိတ်တွေဆိုးလိုက်တော့မပြောပါနဲ့မင်းဖာမင်းရွာပြန်ပြီးဝက်ဖြူရှင်ဘွေခံဆိုပြီးပြောလှုပ်လိုက်တယ်ကံကောင်းလို့အချုပ်မခံရတယ်နောက်တော့ကျော်ဆိုးလဲသူ့ပါသူပဲဝက်ဖြူတွေမွေးပြီးရွာမှာဝက်ဖြူရှင်ဘွေခံတယ်သူကရွာမှာအုပ်ကြီးဆိုတော့ဝက်ဖြူရှင်ဘွေနဲ့တင့်တယ်တာပေါ့လေအဲ့အကြောင်းကိုတည်သူလည်းသိကြမှာပါကျွန်တော်လည်းပြောခဲ့ဘူးတော့ကိုထားပါတော့လေအဲ့ခေါက်မှာကျော်ဆိုးတယောက်အဘကိုအကြံကောင်းတစ်ခုပေးခဲ့သေးတယ်ဘာအကြံလဲဆိုတော့နိုဘယ်ဆုတေချာပေါက်ရမယ်အကြံကျော်ဆိုးတို့ကျွန်တော်တို့ဆိုတာအနီမဟုတ်ဘူးလေအစိမ်းလည်းမဟုတ်ဘူးဆိုပေမဲ့ငါပြောဘူးရအောင်လောက်လေးတော့စိမ်းတယ်အဲ့တော့အနီဘက်ကနိုဘယ်ဆုရထားတာကိုသိမ့်မကြည့်ဘူးအစိမ်းဘက်ကလည်းနိုဘယ်ဆုရစီချင်တာပေါ့ဒါကြောင့်မို့လို့အဘကိုလည်းတေချာလေးအကြံပေးခဲ့တာကျော်ဆိုးကအဘကိုမေးတယ်အဘကဂေါ်ပါချောက်ဆိုတာအဘကြားဘူးလားဆိုပြီးရပြည်တော်စုကလေဆိုတော့အဘကလည်းမကြားဘူးကနေမလားဟာဆိုပြီးတော့ပြန်ပြေးတယ်ဂေါ်ပါချောက်ဆိုတာတော့ငိမ့်ငိမ့်နိုဘယ်ဆုရှင်ပေါ့လေစီအေးခေတ်ကိုအဆုံးတတ်ခဲ့သူဆိုလည်းဟုတ်တယ်နိုင်ငံတကာမှာလည်းရလိုက်တဲ့စုတွေဆိုတာနဲတာမဟုတ်ဘူးဆိုဗီယက်ပြည်ထောင်စုရဲ့ခေါင်းဆောင်ဟောင်းတယောက်ပေါ့လေအဲသူကတော့နောက်ဆုံးခေါင်းဆောင်အရင်ကဆိုဆိုဗီယက်ပြည်ထောင်စုဆိုတာနဲတဲ့နိုင်ငံကြီးမှမဟုတ်တာသူလက်အောက်မှာလည်းနိုင်ငံငယ်လေးတွေကအများကြီးပဲအခုယူရိုဖလားကန်နေတဲ့ရိုမေးနီးယားတို့ယူကရိန်းတို့ဆိုတာသူလက်အောက်ကပဲအခြားသူလက်အောက်နိုင်ငံတွေလည်းအများကြီးလစ်တူရေးနီးယားတို့ဂျော်ဂျီယာတို့ပေါ့လေဂေါ်ဘာချောရဲ့ကျေးဇူးနဲ့အဲ့နိုင်ငံတွေကဆိုဗီယက်ပြည်ထောင်စုအောက်ကနေခွဲထွက်ကုန်ကြတယ်ပုံမှန်ဆိုရင်အဲ့လိုခွဲထွက်လို့ဘယ်ရမလဲဆိုဗီယက်ခေါင်းဆောင်တွေကတင်ကားတွေလေးရင်းနေလွတ်ပြီးတော့အင်အားသုံးပြီးပြန်သိမ်းပါပေါ့ဒါပေမဲ့ကိုဘာချော့တော့မလုပ်ပါဘူးအေးစစ်စစ်ခွဲထွက်ခွင့်ပေးလိုက်တယ်အဲ့တော့ဆိုဗီယက်ပြည်ထောင်စုလည်းပြိုကွဲသွားပါလေရောကိုဘာချော့လည်းနိုဘယ်ဆုရသွားတာပေါ့အဲ့အကြောင်းကိုအကုန်လုံးသိကြပါတယ်ကျော်ဆိုးကအဘလည်းကိုဘာချော့လိုလုပ်လိုက်ပါလားအဲ့ဒါဆိုအဘလည်းနိုဘယ်ဆုရတိုင်းပြည်လည်းအေးချမ်းသွားတာပေါ့ဆိုပြီးပြောတယ်အဲ့အချိန်ကအခုလောက်လည်းအခြေအနေတော့မဆိုးသေးဘူးဒါပေမဲ့ဟိုနည်းနည်းဒီနည်းနည်းတော့တိုက်နေကြပြီအကြီးကြီးတိုက်တော့မယ်ဆိုတာလည်းသိနေကြပြီအဲ့အချိန်မှာကျော်ဆိုးကကိုဘာချော့နီကိုအကြံသွားပြီးတော့အဘလည်းစိတ်ဆိုးတာပေါ့ကိုဘာချော့နီကခွဲထွက်ရင်ထွက်ပါစီတက်တွေကိုပြန်ဆုတ်သွားတိုင်မနေနဲ့နေမြေတွေပြေးလိုက်တော့ဆိုတဲ့အကြံမို့လားဒီတော့အဘလည်းစိတ်ဆိုးတော့ဘယ်လုံမလဲအဘဟာပြည်တော်စုမပြိုကွဲတိုင်းသားစီလုံးညီညွတ်ရေးကိုလုပ်နေတဲ့သူမို့လားအဲ့ဒါကိုကျော်စုကပြည်တော်စုကြီးပြိုကွဲစေမယ့်အကြံကိုတွားပြီးတော့အဘခင်ဗျအဲ့နေရာထမင်းတော်မစားနိုင်ဘူးကျော်စုကိုစိတ်တည်းဆိုးတာဝက်ဖြူရှင်ဘွဲရလဲခံခိုင်းသေးတယ်ကိုဘာချော့လူလဲလှုပ်ခိုင်းသေးတယ်ဆိုတော့ကျော်စုကိုကြည့်ပြီးတော့ဒီကောင်မျက်နှာငါမမြင်ဘူးအခုခေါ်သွားဆိုပြီးတော့လုံုံရေးတွေကိုခေါ်သွားခိုင်းလိုက်တော်သေးတယ်ကျော်စုကလုံုံကြီးနဲ့တိလို့လို့မို့ဆိုအုပ်ကြီးတောင်ဖြစ်လာမှာမဟုတ်ဘူးဒီရပိုင်းတော့ကျော်စုတယောက်ထိုင်မရထမရနဲ့ကနာမငြိမ်ဖြစ်နေတယ်ခြံထဲမှာဟိုဘက်ရှောက်လိုက်ဒီဘက်ရှောက်လိုက်နဲ့ငါအစတည်းကပြောရတာနဲ့ဆိုပြီးတော့လည်းပါဇက်ကရေရိုသေးတယ်အဲ့ကလေးကသာငါပြောသလိုလုပ်လိုက်ရင်နိုဘယ်ဆုလည်းရပြီတိုင်းပြည်လည်းဒီလောက်ဆိုးမှာမဟုတ်ဘူးဆိုပြီးတော့ထပ်ပြောသေးတယ
်ဒီအစီအစဉ်ဟာစောင်းပါရှင်ရဲ့မူရင်းအပေါ်တာဖြစ်ပါတယ်ခင်ဗျာ RFA ရဲ့ညာပိုင်းအစီအစဉ်တွေလည်းဒီမှာပဲရန်နာပြစေကြည့်ရှုနားဆင်ကြသူအားလုံးကျမ်းမာရွှင်လန်းကြပါစေခင်ဗျာ